ပေါ်တူဂီရောက်နေတဲ့ပေါ်ယဟန်မင်းကြီးဟာခရီးယန်ဖုံးတော်ကြီးတွေရဲ့လေးအနိုင်ကျင့်မှုအရှုပ်တော်ပုံရဲ့အတွက်ပေါ်တူဂီကက်သလစ်ဖျားကြောင့်အကြီးအကဲတွေကိုသတိပေးပြောဆိုပြီးဒီလိုအနိုင်ကျင့်ခံရသူတွေကိုလက်ခံစကားပြောသူတို့ခံစားမှုတွေကိုနားထောင်ပေးဖို့ဖုံးတော်ကြီးတွေကိုတိုက်တွန်းပါတယ်။ ပေါ်တူဂီဖျားကြောင့်ကနေငားရထားတဲ့ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ရဲ့စုံစမ်းရေးအစီအခံစာအရဖုံးတော်ကြီးတွေနဲ့တခြားဖျားကြောင့်ဝန်ထမ်းတွေဟာ1960ရာတဆက်5ဦးထက်မနည်းကိုအနိုင်ကျင့်ခဲ့တယ်လို့ဖော်ပြပါတယ်။ဒီအစီအခံစာမထွက်ခင်ကတော့ဒီလိုအဖြစ်ပြက်မျိုးတွေအ ਨੇ ချင်းသာထွက်လာတော့လေဒီအစီအခံစာတဲပါတဲ့ကျူးလွန်သူတွေကိုအရေးယူဖယ်ရှားဖို့ဒါမှမဟုတ်ကျူးလွန်ခံရသူတွေကိုနစ်နာချေးပေးဖို့ဆိုတာတွေကိုဖျားကြောင့်ကကနဦးအဖြစ်ညှင်းပယ်ခဲ့တာပါ။အစီအခံစာထွက်ပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းနစ်နာသူတွေအတွက်စုတောင်းပွဲလုပ်ခဲ့ကြတဲ့ပေါ်တူဂီမြို့တော်ရဲ့အထင်ကြီးရှယ်ရော့နီမို့စ်ဖျားကြောင့်မှာပဲလုပ်တဲ့ကက်သလစ်ဖုံးတော်ကြီးတွေမေတီ ဒီနေ့အခုလိုလင်းအနိုင်ကျင့်ခံရသူတွေနဲ့အခုသတင်းပတ်အတွင်းမှာပဲတွေ့မယ်လို့ယူဆရပါတယ်။ပိုယဟမင်းကြီးဟာအရင်နိုင်ငံခြားခီးစဉ်တွေမှာလည်းအလားတူတွေ့ဆုံမှုမျိုးတွေလုပ်ခဲ့ဖူးပါတယ်ရှင်။